ဒီနေ့တတိပုဂ္ဂလအမတ်လောင်းနေဒေါံဆန်းစုကြည်နဲ့တွေ့တဲ့အခါမှာဘာတွေဆွေးနွေးဖြစ်တယ်လဲခင်ဗျာ
အထူးကတော့ကျွန်တော်ကတော့လုပ်ငန်းတစ်ခုကိုအတူတကွပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးပါတယ်နံပါတ်1နံပါတ်2ချက်ကတော့ကျော်စုကသူတို့ဖွဲ့ရလို့မရဘူးအဖွဲ့ပေါင်းစုပေါင်းပြီးတော့ရှေ့လုပ်ငန်းစဉ်တွေလုပ်ဖို့ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်ရှေ့လုပ်ငန်းစဉ်တွေဆိုတဲ့နေရာမှာဘယ်လိုဟိုလုပ်ငန်းစဉ်တွေကိုဆိုလိုတာလဲခင်ဗျာ
ရှေ့လုပ်ငန်းစဉ်တွေဆိုတာဥပမာဒီနေ့ဆိုရင်ကျွန်တော်တို့ဗျာဟိုကောင်းတကူမှာရှိတယ်မတ်ပြူချင်းရဲ့ HR ဝန်ထမ်းချင်းတွေကို24ရက်နေ့ဂျက်ကွယ်နဲ့မြို့နယ်အာဏာပိုင်တွေကဟိုနေထိုင်ပြီးမပေးတဲ့ကိစ္စကိုသူကအဲ့နေရာမှာကျွန်တော်တို့နဲ့အတူကူတယ်ပြီးရက်တည်ပြီးလုံဆောင်ကြမယ်လို့သူကပြောပါတယ်အဲ့နေရာမှာကျွန်တော်တို့ကလည်းသူတို့ကိုသူရဲ့အတူဒီဝန်ထမ်းချင်းတွေကိုသူတို့ရဲ့လွတ်လပ်စွာရေးချင်နေထိုင်ခွင့်ရရှိရေးအတွက်ကျွန်တော်တို့လည်းဒီတော့စာစုတင်နဲ့အတူမတွေ့အဲ့တို့ခုကိုစပြီးလက်ဆောင်ဖို့ကျွန်တော်တို့ပါအဝူးဆုံးခြေလှမ်းနေကြပါပဲ
။အဲကျွန်တော်ကြားတာဟိုဒီမိုကရက်တစ်ကွန်ရက်ဆိုပြီးဖွဲ့မယ်လို့ကြားတယ်။အဲ့ဒါဟုတ်ပါလားခင်ဗျာ
။ဟုတ်တယ်ခင်ဗျာ။အဲ့ဒါလည်းတော့သူကဖွဲ့ဖို့သူစဉ်းစားထားပါတယ်။ဒါပေမဲ့သူစဉ်းစားထားတဲ့ချက်တွေကတချို့ဟိုအင်အားစုတွေမပြည့်စုံသေးဘူးပေါ့နော်။အဲ့ဒီချက်ကိုလည်းသူကဒါဟိုအကုန်လုံးနဲ့ပြည့်စုံပြီးတဲ့အခါမှာတခုလုပ်ဖို့သူအဲ့ဒီ network လုပ်ဖို့သူဆုံးဖြတ်လိုက်ပါတယ်။ဟုတ်ကဲ့ခင်ဗျ
ာ။ဟုတ်ကဲ့ဒီမိုကရက်တစ်ကွန်ရက်ကနေပြီးတော့အဓိကလူမှုရေးလုပ်ငန်းနေပဲလုပ်ပါလားနိုင်ငံရေးကိစ္စတွေရောပါလားခင်ဗျာ။
ကျွန်တော်တို့တော်စုပြောတဲ့အခါမှာလူမှုရေးလုပ်ငန်းကိုစိတ်မပြောဘူးညာနိုင်ငံရေးကိစ္စတွေပဲတော်စုကအကုန်လုံးကိုပြောရပါတယ်။တော့အင်အားတရကိုတည်ဆောက်ဖို့တော်စုကိုကျွန်တော်7မိသားလောက်ရတယ်ပေါ့နော်။ကျွန်တော်အသေးစိတ်ပြောပြပါတယ်အန်တီကို။အန်တီအားလာကိုဒီလက်ခံပါတယ်တဲ့ဒီအင်အားတရရှိရမယ်။မရှိလို့ရှိရင်မြန်မာနိုင်ငံကြီးကအခုပြည်ရင်းပြည်ပမှာရရှိနေကြတဲ့အင်အားတရကိုမတည်ဆောက်နိုင်တဲ့ပြန်ကျင်းနေတယ်ပေါ့။အင်အားတရတည်ဆောက်ပြီးတော့လုံဆောင်မယ်လို့တော်စုကပြောပါတယ
်။အဲ့ဒီဒီမိုကရက်တစ် net ကွန်ရက်မှာဂျာနိုင်ငံရေးပါတီတွေရောတခြားဒီကျွန်တော်တို့အကူအညီအင်းနဲ့မြန်မာလူမှုအဖွဲ့အစည်းတွေရောအားလုံးပါမယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်တယ်အားလုံးပါဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့တတိပုဂ္ဂလအမတ်လောင်းနေရဒေါ်အောင်ဆန်းစုကြည်နဲ့တွေ့တော့ဒေါ်အောင်ဆန်းစုကြည်ရဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲမှာတတိပုဂ္ဂလအမတ်လောင်းနေဝင်ရောက်ရွေးခန္ဓာနဲ့ပတ်သက်ပြီးတော့ဘယ်လိုမှတ်ချက်များပေးပါလဲခင်ဗျာ
အဲတော့သူကတော့ကျွန်တော်တို့သူကပြောပါတယ်ခန္ဓာဒီက1990ခုနှစ်ကမှဆစ်ဆက်မှုရကန်နဲ့ဆစ်ဆက်ကြော်ရကန်နဲ့နိုင်ထားတယ်ပေါ့နော်အခု2010ရွေးကောက်ပွဲမှာလည်းဆစ်ဆိုးရကပေါ့နော်ဆစ်ဆက်မှုရကန်နဲ့နိုင်အောင်သူလုပ်မယ်ဆိုတာသူတို့ဘယ်လိုမတည်ဘူးတော့ကျွန်တော်တို့မေးပါတယ်ဒါပေမဲ့ကျွန်တော်တို့ကသိပါတယ်ဒါပေမဲ့ကျွန်တော်တို့ကဘာဖြစ်ချင်းပြည်သူနဲ့ပြည်အောင်စကားပြောခွင့်ရတယ်ပေါ့။ပြည်အောင်စကားပြောရရရရှိတယ်လို့ပြည်သူရဲ့အကောင်ကိုကျွန်တော်နှောင့်ဝင်ရတယ်။နောက်ချုပ်ပါလဲဆိုတော့ကျွန်တော်တို့ကသူ့ကိုကျွန်တော်ကအချက်တစ်ချက်တင်လိုက်ပါ။တစ်ချက်ကတော့ကျွန်တော်တို့ဝင်ရောက်ချင်းကလွတ်တော်ထဲမှာကျွန်တော်အများကြီးရပြပါတင်နေပါ။အဲ့အများကြီးရဒီအချိန်မှာဝင်တဲ့လူတွေလုံနိုင်နဲ့လုံချင်တဲ့ဟာတွေကိုကျွန်တော်လွတ်တော်ထဲမှာပြင်ဝင်ရတီကိုလွတ်ဆောင်ရဖြစ်ပါတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ပါလဲဒီပေါ်ကဝင်ရင်းအပြင်ပြည်သူတွေရဲ့အတန်တွေကျွန်တော်တို့လွတ်တော်ထဲမှာပြောဖို့အတွက်ကျွန်တော်လွတ်ဆောင်ရဖြစ်တယ်ဒီလိုသူ့ကိုကျွန်တော်ဒီနေ့ချက်တင်ပြပါတယ်
ဟုတ်ကဲ့
အဲ့တော့ကျွန်တော်တော့ပြောပါတယ်မေးသားရခဲ့လာပေါ့ဒါတော့ကျွန်တော်မရခဲ့ဘူးပေါ့အခုကျွန်တော်ရှုံးနေပေါ့ဒါတော့ကျွန်တော်ဝင်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့တခြားအရေးကြီးတဲ့ပို့ပူးတွဲပြီးတော့လုပ်မဲ့ကိစ္စတွေမှာ HIV ဝေနာရှင်တွေကိစ္စရှိမယ်နောက်တခြားကျွန်တော်တို့ Nagis ဒေသပြန်လည်ထူထောင်ရေးလုပ်ငန်းတွေနောက် Giri မုံတိုင်းတိုက်ခတ်သွားတဲ့ရခိုင်ပြည်နယ်ကိစ္စမျိုးတွေရောဆွေးနွေးဖြစ်တယ်လားခင်ဗျအ
ဲအားအားတွေအကုန်လုံးကိုကျွန်တော်တို့ဆွေးနွေးပါတယ်အားအားတွေကတစ်ချက်ကျွန်တော်တို့ကတော့လက်တွေ့ကြတဲ့လုပ်ငန်းရှင်တွေလုပ်ဖို့ပဲကျွန်တော်တို့ကပြောပါတယ်အဲပတ်စံနဲ့အော်နေရာနဲ့ဆိုင်လက်တွေ့အတူတကွလုပ်ဆောင်ကြပြီးရောအဲ့ခက်ခဲတွေကိုလူလက်တွေ့ကျေးဇူးမအားလုံးကျွန်တော်ဆုံးဖြတ်ကြပါလေ။တူကတော့ညီညီလေးကိုပစံနဲ့ပြောမယ်ဆိုတာလက်တွေ့ကောင်တယ်ပေါ်တဲ့လမ်းစဉ်ကိုပဲသူချပြီးတော့လုံဆောင်သွားမယ်လို့သူပြောပါလေ
။ပါတီတွေတတိပုဂ္ဂလအမတ်လောင်းနေတဲ့ဘယ်လိုမျိုးပူတွဲလုံဆောင်နိုင်မယ်လို့မြင်လဲခင်ဗျ။
ကျွန်တော်တို့ကတော့ဒေါ်စုအမေတာဒီမိုစီဖွဲ့ချုပ်နဲ့ကျွန်တော်တို့ကမှအခု80ပြီးတော့နိုင်ငံရေးလုပ်ငန်းစီနေရောတော့လူမှုရေးလုပ်ငန်းစီနေရောမှာအကုန်လုံးကိုအတူတကွာလက်တွဲပြီးဆောင်ရွက်သွားဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်။အဲ့တော့ဒီကျွန်တော်တို့ဖွဲ့တယ်မကအောင်ဒီနေ့ကျွန်တော်တို့ရိုးရိုးရောက်တော့ဒီတက္ကညဖွဲ့ရတဲ့သူနဲ့ပြေဖို့ကြိုးစားထားတာကိုကျွန်တော်တို့သိရှိရပါတယ်။အဲ့ဒီတော့အဲ့ဒီအုပ်စုတွေကလည်းသူတို့ဒီမြန်မာနိုင်ငံရဲ့ရေရှည်အကျိုးစီးပွားကိုကြည့်ပြီးတော့သူတကွာကျွန်တော်တို့နဲ့လုံဆောင်ကြမယ်လို့အားလုံးကသဘောထားကြတယ်လို့ကျွန်တော်ဒီနေ့မြင်ခဲ့တယ်ခင်ဗျ။ဟုတ်ပါခင်ဗျ။
ဟုတ်ကဲ့ပါခင်ဗျ။